Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington Hero View American Sangha ni 2020 October 6 ye. Inga ni mane khin season rue ko Myanmar San Lojin mane 6 nai ga ni 9 nai thi. Line no meter 2440 ne 51. Line la meter 190 rue ga ni thong lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ COVID-19 အကူအဆက်ကလို့ Watery စစ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတ Donald Trump ကသူဟာတနင်္လာနေ့ညနေမှာဆေးရုံကနေပြန်ပြီးဆင်းလာမှာဖြစ်ပြီးသမ္မတအင်ဗျူကိုပြန်သွားရမယ်လို့ပြောကြားလိုက်ပါတယ်။ညနေ6နာရီခွဲမှာဆေးရုံကနေပြန်ဆင်းလာမှာဖြစ်ကြောင်းနဲ့သူ့အနေနဲ့လွန်ခဲ့တဲ့အနှစ်20လုံးကထက်တောင်ပိုချမ်းမာနေပြီး COVID ကိုမကြောက်ကြဘူး။သမရကတနင်္လာနေ့မှာသူ့ Twitter ကနေရေးပါတယ်။သမရအင်ဗျူရောဝန်ထမ်းအရာရှိချုပ် Mark Meadows ကတော့သမရ Trump ဟာသူ့ကျန်းမာရေးအခြေအနေကိုမေးမြန်းဖို့အတွက်ကုသပေးနေတဲ့သမားတော်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့ Trump အစိုးရအဖွဲ့အနေနဲ့သမရဟာတနင်္လာနေ့နှောင်းပိုင်းလောက်ဆေးရုံကနေပြန်ဆင်းနိုင်ဖို့ညွှန်းလင်းကြောင်းတနင်္လာနေ့အစောပိုင်းမှာပြောကြားခဲ့တာပါ။ဒါအပြင်တနင်္လာနေ့မနက်ခင်းသမရနဲ့တွေ့ဆုံရမှာသမရရဲ့ကျန်းမာရေးဆက်ပြီးတိုးတက်မှုရှိနေတယ်လို့သမရတာဝန်တွေကိုပုံမှန်ပြန်ပြီးထမ်းဆောင်ဖို့အတွက်အသက်ရှင်နေတာတွေ့ရကြောင်းလည်းပြောပါတယ်။တနင်္လာနေ့တုန်းကတော့သမရကသူ့ကျန်းမာရေးအခြေအနေကောင်းမွန်မှုရှိတယ်လို့သူ့ဆရာဝန်တွေပြောကြောင်း Twitter မှာဗီဒီယိုနဲ့ပြောကြားခဲ့တယ်လို့ဆေးရုံအပြင်မှာသူ့ကိုအားပေးနေသူတွေအံ့ဩအောင်သူ့လောက်ပြဖို့ရှိကြောင်းပြောကြားခဲ့တာပါ။နောက်မှကြင်မှာပဲသမရဟာသူ့ရဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့အတူစစ်ဆေးရုံတဲကနေခဏထွက်ပြီးသူ့ကိုလာရောက်အားပေးနေကြတယ်။ဆေးရုံအပြင်ကလူအုပ်ကိုကားရဲကနေနှုတ်ဆက်ခဲ့တာဖြစ်ပါတယ်။သမရအင်ဗျူပြန်ကြားရေးတာဝန်ခံ Kelly McKenney ကသူ့မှာ COVID-19 အကူအဆက်ခံရကြောင်းပြောပါတယ်။အရင်ဆေးစစ်ချက်တွေမှာပုံမှန်လိုလိုပဲဒီရောဂါပိုးကိုမတွေ့ရကြောင်းနဲ့ဒီတနင်္လာနေ့မနက်ပိုင်းမှာတော့အကူအဆက်ခံရတာတွေ့ရတယ်လို့ McKenney ကသူ့ Twitter ကနေကြေညာခဲ့တာပါ။ဒါပေမဲ့လည်းဒီရောဂါလက္ခဏာနဲ့ပတ်သက်ပြီးတစုံတရာမခံစားရကြောင်းလည်းပြောပါတယ်။သမရ Donald Trump ရဲ့အကြံပေး Hope Hicks မှာဒီယောဂါပိုးရှိနေတာကိုပြီးခဲ့တဲ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမလုပ်ခင်ကအထိသူမသိခဲ့ရဘူးလို့လည်းပြောပါတယ်။ယောဂါလက္ခဏာမပြပေမဲ့ဒီယောဂါအခုဆန်ခံရကြောင်းသိခဲ့ရတဲ့ McKenney ကတော့သူမဟာ quarantine လို့တိကျခွဲနေထိုင်မှုကိုစတင်တော့မှဖြစ်ကြောင်းပြောကြခဲ့တယ်လို့သူ့အလုပ်တွေကိုအဝေးကနေပဲဆက်လက်လုပ်ဆောင်မှဖြစ်ကြောင်းပြောပါတယ်။ကမ္ဘာတစ်လုံးမှာရေဘူးအားဖြင့်လူ100ယောက်မှတစ်ယောက်နှုန်းကိုရိုနာဗိုင်းရပ်စ်အကူအဆက်ခံရနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲမိုက်ကယ်ရိုင်ယန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ
် Current best estimates tell us that about 10% of the global population may have been infected by this virus.
ခမန်းရှင်အဖြစ်ကမ္ဘာ့လူကြီးရဲ့30ရာခိုင်နှုန်းလောက်ရှိနိုင်ပါတယ်ဒီကိန်းဂဏန်းဟာနိုင်ငံဒေသလူမျိုးစုလိုက်ကွာခြားမှုတွေရှိနိုင်ပေမဲ့ကမ္ဘာ့နေရာအတော်များများအတွက်တော့အနေချင်းနေစေပဲဆိုတော့ကိုပြတင်ပါတယ်လို့ပြောသွားတာပါဒီခံမှန်းချက်ဟာလူရေတန်း960ကျော်အတွက်ဖြစ်နေပေမဲ့လက်ရှိတည်ပြုထားတဲ့ကမ္ဘာတစ်လောက်အခုဆက်ခံသူအရေအတွက်ထက်အဆ20ကျော်ပိုများနေတာပါဒါဟာကမ္ဘာကြီးအတွက်အန္တရာယ်ကြီးတယ်လို့အခက်အခဲဆုံးကာလကိုဥတီနေပြီဖြစ်ကြောင်းလဲမစ္စတာရိုင်ယန်က34ဦးပါ WHO ဘုတ်အဖွဲ့ဝင်တွေရဲ့ဂျနီဗာမှာကျင်းပတဲ့အထူးအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်ဒီရောဂါအတွက်စောင့်ကြည့်မှတ်တမ်းတင်နေတဲ့American John Hopkins တက္ကသိုလ်စစ်တမ်းမှာတော့တနင်္လာနေ့မှာဒီရောဂါအကူအဆက်ခံရသူဟာ35တန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူကလည်း1တန်းကျော်ရှိနေတာပါ Britain နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်မဲ့ Brexit အပြောင်းလဲကာလကုန်ဆုံးချိန်2020ဒီဇင်ဘာလ31ရက်နောက်ပိုင်းမှာအဖွဲ့ဝင်28နိုင်ငံပါတဲ့ EU နဲ့ Britain တို့ကြားဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် Germany နိုင်ငံခြားရေးဝန်ကြီး Heiko Maas နဲ့EU ရဲ့ Brexit ညှိနှိုင်းရေးဆိုင်ရာအကြီးအကဲ Michael Barnier တို့တနင်္လာနေ့မှာတွေ့ဆုံခဲ့ကြပါတယ်။နှောင့်နှေးကြံ့ကြာမှုအတော်များများနဲ့ကြုံခဲ့ရပြီးနောက်ဆုံးမှာတော့ဒီနှစ်ဒီဇင်ဘာ31ရက်နေ့မှာ Britain EU ကနေနှုတ်ထွက်ဖို့အတွက် British Parliament ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ EU ကနေ Britain ခွဲထွက်တဲ့ Brexit နောက်ပိုင်းကုန်သွယ်ရေးသဘောတူညီချက်ရဖို့ကိစ္စဟာ Coronavirus ကရောဂါကြောင့်ပိုးပြီးတော့အရေးကြီးလောက်ရမယ်အနေအထားကိုရောက်လာတယ်လို့ပါလင်မှာမစ္စတာဘန်နီယာနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်တဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်ဆာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းဒါဟာဗြိတိန်နဲ့ရေရှည်မိတ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ဖြစ်ကြောင်းပြောခဲ့တယ်လို့ EU ဟာဗြိတိန်နဲ့အနီးကမိတ်ဆွေဖြစ်ဆက်ဆံဖို့တကားဖွင့်ထားကြောင်းလည်းပြောပါတယ်။
American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ရမ်းတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးသွားပါမယ်။မြန်မာနိုင်ငံမှာလက်တလောကိုဗစ် -19 ရောဂါကူးစက်မှုများနေတာကိုထိန်းချုပ်ဖို့ကုန်ကျန်းယူကုန်ကျော်ပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်း CMP စက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်နေသူတွေကိုအောက်တိုဘာလ22ရက်နေ့အထိလုပ်ငန်းဝင်မဝင်ကြဖို့ရက်တိုးမြင့်တက်မှတ်လိုက်ပါတယ်။ရောဂါကူးစက်ခံရသူတွေပိုများလာတာနဲ့အတူရောဂါလက္ခဏာမပြဘဲပုံမှန်သွားလာကြသူတွေရှိနေတဲ့အတွက်ထိန်းချုပ်မှုတွေဆက်လက်တားရှိဖို့လိုအပ်လို့အခုလိုရက်တိုးမြင့်လိုက်တာဖြစ်ကြောင်းကျန်းမာရေးအစိုးရဝန်ကြီးဌာနကအောက်တိုဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရန်ကုန်တိုင်းအတွင်းနေထိုင်ကြသူတွေကို stay at home နေအိမ်မှာပဲနေကြဖို့အမိန့်ကို September 20ရက်နေ့ကစလို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီစည်းကမ်းချက်တွေအရကုန်ကျန်းယူကုန်ကျော်ပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်း CMB စက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်မဲ့သူတွေကို September 24ရက်နေ့ကနေ October 9ရက်နေ့အထိလုပ်ငန်းခွင်အတွင်းမသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။အခုတော့ရောဂါပြန့်နှံ့နေမှုကိုထိန်းချုပ်တဲ့အနေနဲ့နောက်ထပ်သတင်းတစ်ပတ်တိုးပြီးကန့်သတ်လိုက်တာဖြစ်ပါတယ်။ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမနေ့ကမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ989ယောက်နဲ့သေဆုံးသူ32ယောက်ရှိပါတယ်။ဒါကြောင့်မနေ့ကအတည်ပြုလူနာစုစုပေါင်း 18,881 ယောက်နဲ့သေဆုံးသူက444ယောက်ရှိပြီဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့အတွက်တက်ခွဲနမူနာ 8,285 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသက် 1,000 နီးပါးထပ်ပြီးအတည်ပြုခဲ့တာပါ။ဖလေးရှားဝန်ကြီးချုပ်မွေးရှင်တင်ရာဆင်းမှာ COVID-19 ကူးစက်ခံရသူအစိုးရဖွဲ့ဝင်ဝန်ကြီးတဦးနဲ့ထိတွေ့မှုရှိခဲ့တာကြောင့် quarantine 14ရက်တည်ကြားခွင့်နေမယ်လို့တင်းလာနေကပြောပါရယ်အသက်83နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ရာဆင်းကစနေနေ့ကကျင်းပတဲ့ coronavirus ကူးစက်မှုဆိုင်ရာအစည်းအဝေးမှာသာသနာရေးဝန်ကြီးဇူကီဖလီမိုဟာမက်အယ်ဘကာရီနဲ့အတူရှိနေခဲ့တယ်လို့ပြောပါရယ်အစည်းအဝေးပြီးနေ့အကြာမနေ့ကဝန်ကြီးဇူကီဖလီမှာCOVID-19 ကူးစက်ခံရတာကိုသိခဲ့ရတာဖြစ်ပြီးသူ့အတွက်ယောဂဆက်သက်ဆက်စည်မှုအားလုံးမှာတော့ပိုကင်းစင်တယ်လို့ဝန်ကြီးချုပ်ရာဆင်းကပြောပါရယ်မလေးရှားမှာပြည်ကတဲ့လကစစ်သားပြည်နယ်ရွေးကောက်ပွဲနောက်ဆက်တွဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်။မနေ့ကတရက်ထဲကူးစက်သူ432ယောက်ရှိပါတယ်။စစ်သားပြည်နယ်ရွေးကောက်ပွဲမဲဆွေစီယုံရင်ကိုဝန်ကြီးချုပ်ရက်စင်းနဲ့ဝန်ကြီးစုကီဖလီတို့တောရောက်ခဲ့ပြီးအပြန်မှာတိကျခွဲကွာရန်တီးမနေခဲ့တဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်မွန်ရှင်ဒေရာဆင်းဟာ2018ခုနှစ်တုန်းကပန်ကရီးယားကင်ဆာရောဂါခံစားရတဲ့အကြောင်းစိတ်ကူးတမှုခံခဲ့ရမှုပါတယ်ခင်ဗျာ။စစ်မျက်နှာနှစ်ဖက်ဖွင့်တိုက်ခိုက်ဖို့အတွက်အိန္ဒိယလေတပ်ကိုအသင့်ပြင်ဆင်ထားကြောင်းအိန္ဒိယလေတပ်အကြီးအကဲကတင်းနာနေကပြောပါရယ
် किसी भी कन्वेंशनल कॉन्फ्लिक्ट के लिए और किसी भी तरह के कॉन्फ्लिक्ट के लिए फुल्ली प्रिपेयर्ड है and usme two front war
ဒီမြန်မာနှစ်ဖက်ဖွင့်တိုက်ပွဲအပါအဝင်ဗက်တမီယိုးချက်စစ်ပွဲကိုမဆိုဆင်နွှဲဖို့အိန္ဒိယလေတပ်အနေနဲ့အစဉ်သင့်ရှိနေကြောင်းလက်တလောချင်းချောက်မှုနဲ့အန္တရာယ်ရှိနေတဲ့အနေအထားကိုတုံ့ပြန်ဖို့အိန္ဒိယလေတပ်ကိုတိုက်ခိုက်ရေးစွမ်းရည်အစဉ်နဲ့အသိရှိနေရေးအမြဲတမ်းအလေးထားလှုပ်ဆောင်နေကြောင်းအိန္ဒိယလေတပ်စီအူစီချုပ်ဗိုလ်ချုပ်ကြီး RKS ဘော်ဒါရီယာကပြောသွားတာဖြစ်ပါတယ်နျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့နိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့အကြားလက်ဆက်အငင်းပွားမှုတွေကြောင့်ဆယ်စုနှစ်တွေတဲ့ထိတ်တိုက်ရင်ဆိုင်မှုအစိုးဆုံးခြေတွေကိုရောက်ရှိနေချိန်မှာအိန္ဒိယလေတပ်စီအူစီချုပ်ဗိုလ်ချုပ်ကြီးဘဒရီယာကအခုလိုပြောလိုက်တာဖြစ်ပါတယ်။ဆွန်လာရုံးကအိန္ဒိယနဲ့တရုတ်နိုင်ငံအကြားလက်ဆက်ဒေသမှာအငင်းပွားမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တိမမှုတွေမြင့်တက်နေကြတာဖြစ်ပါတယ်။တစ်ဖက်တပ်ဖွဲ့တွေအကြားခိုက်ရန်ဖြစ်ပွားခဲ့တဲ့အကြောင်းအိန္ဒိယတပ်သား20ကျော်သေဆုံးခဲ့ရသလိုတရုတ်ဘက်မှလည်းအရေးအတွက်မသိရတဲ့သေဆုံးတန်ရာရမှုတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့လကတော့အိန္ဒိယနိုင်ငံကပြစ်တလို့ raffle တိုက်လေရင်တွေလက်ခံရရှိခဲ့သလိုနောက်ထပ် raffle တိုက်လေရင်30တစီးကိုလည်းမကြာခင်လက်ခံရရှိဖို့ရှိနေပါတယ်ဒီကနေ့အင်္ဂါနေ့မှာ Quad အဖွဲ့လို့ခေါ်တဲ့ Indo-Pacific ဒေသလေးနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေ Indo-Pacific ဒေသလွတ်လပ်မှုရှိရေးဂျပန်နိုင်ငံတိုကျိုမြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲမှာတရုတ်နိုင်ငံကနေပြည်တော်ပြန်ဆုံနဲ့ပတ်သက်ပြီးဒီဇိုင်းမှတ်မှတ်တောင်းဆိုမှုတွေအပေါ်ဒေသတွင်းတုံ့ပြန်ဆောင်ရွက်နိုင်ဖို့နဲ့အဲ့ဒီတုတ်ပြန်ရမှာတနင်္ဂနွေညစီလိုက်ပုံဝင်ပတ်သက်နိုင်မှုအတိုင်းဒါဘယ်လောက်ရှိနိုင်မလဲဆိုတာတွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဩစတြေးလျနိုင်ငံရဲ့ဝန်ကြီးမာရိုက်စပိန် အိန္ဒိယပြည်ပရဲ့ဝန်ကြီးစူပရာမန်ညန်ဂျိုင်ရှန်ကနဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှိမစ်ဆူမူတာဂီရိုကြားကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားပြီးနောက်ပိုင်းပထမဆုံးတွေ့ဆုံကြတာလည်းဖြစ်ပါတယ်။အခုဆွေးနွေးပွဲကိုအမေရိကန်နိုင်ငံနဲ့တရုတ်တို့အကြားကိုရိုနာဗိုင်းရပ်စ်ကုန်သွယ်ရေးနှိပညာကိစ္စတွေအပြင်ဟောင်ကောင်၊ထိုင်ဝမ်နဲ့လူ့ကိုယ်ရေးကိစ္စတွေပေါ်အငင်းပွားနေမှုနဲ့တင်းမာမှုတွေမြင့်တက်လာနေချိန်မှာကျင်းပတာဖြစ်ပါတယ်။ Quad 4နိုင်ငံတည်းကအိန္ဒိယနိုင်ငံဟာလည်းတရုတ်နိုင်ငံနဲ့နယ်စပ်အငင်းပွားမှုတွေရှိနေသလိုဩစတြေးလျနိုင်ငံကလည်းတရုတ်နိုင်ငံနဲ့ဆက်ဆံရေးယိုယွင်းကျဆင်းနေတာဖြစ်ပါတယ်။ဂျပန်နိုင်ငံကလည်းအရှေ့တရုတ်ပင်လယ်အတွင်းကထိန်းချုပ်ထားတဲ့ဆန်ကာဂူကျွန်းတရုတ်တို့ကဒါယိုယူကျွန်းပိုင်ဆိုင်မှုနဲ့တရုတ်နိုင်ငံနဲ့နယ်မြေအငင်းပွားမှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနက်ပိုင်းသောဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းလွှာရင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဆေးရုံထက်ပြီး COVID-19 ကုသမှုခံယူနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေဆိုင်ရာတင်းငါနဲ့သတင်းစာရှင်းလင်းပွဲကနေကောက်နှုတ်တင်ပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါ။ COVID-19 ဆက်လက်ကုသနေရပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ဟာဘေးကင်းလုံခြုံစွာအိပ်ပျက်နိုင်ပြီဆိုတာကိုသမ္မတကိုကုသမှုပေးနေတဲ့ဆေးပညာရှင်အဖွဲ့ရောသူ့အနေနဲ့ပါတသဘောတည်းရှိပါတယ်လို့သမ္မတရဲ့ဆရာဝန်ဒေါက်တာရှောင်းကွန်းလီကပြောဆိုတော့ပါတယ
် It's been more than 72 hours since his last fever. Oxygen levels including ambulatory saturations
သမ္မတဟာအဖျားမရှိတာ82နာရီကျော်ရှိခဲ့ပါပြီတဲ့အောက်ဆီဂျင်လေဗယ်ရောနောက်အသက်ရှူမှုပါအလုံးပုံမှန်မှာလုံးဝဆိတ်ချရတဲ့အခြေသက်တာပြောက်ခင်းတဲ့အခြေအနေမျိုးထိမြောက်သေးပေမဲ့လည်းသမ္မတအိမ်ပြန်လို့ရပြီဆိုတာကိုအရေးကြီးဆုံးဖြစ်တဲ့သမ္မတရဲ့ကျန်းမာရေးအခြေအနေအရရောအဖွဲ့ရဲ့သုံးသပ်ချက်တွေကိုပါသူ့အနေနဲ့ရောဆေးအဖွဲ့ကပါသဘောတူပါတယ်တဲ့အိမ်ပြူတော်မှာကမ္ဘာထိပ်တန့်အစ်ကျန်းမာရေးဆောင်ရှားမှုနဲ့အချိန်ပြည့်ဆောင်ရှားသွားမှာဖြစ်တယ်လို့သမ္မတရဲ့ဆရာဝန်ဒေါက်တာရှောင်းကွန်လီကတင်းနှံလာနေနေကင်းပိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါသမ္မတကိုကုသမှုပေးနေတဲ့ဆေးပညာရှင်အဖွဲ့ရဲ့တင်းစာရှင်းလင်းပွဲမတိုင်ခင်မှာပဲသမ္မတထရန့်ကလည်းအမေရိကန်စံတော်ချိန်တင်းနှံလာနေညနေခင်း6နာရီခွဲမြန်မာစံတော်ချိန်အင်္ဂါနေ့မနက်ခင်းမှာသူဆေးရုံကဆင်းမယ်လို့ကြေညာခဲ့ပါတယ်ကြာတာရင်းညနေပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုတွေ့ရှိခဲ့တဲ့သမ္မတထရန့်ဟာတောက်ကြနေကအပြင်းပြားပြီးအောက်ဆီဂျင်ပေးကြရပြီးတဲ့နောက်ဝေါ်တရီစစ်ဆေးရုံကိုတက်ရောက်ခဲ့ရတာဖြစ်ပါတယ်။သမ္မတကိုကုသမှုပေးနေတဲ့အခြေအနေကိုတင်းငါနေနေခင်ပိုင်းဝေါ်တရီစစ်ဆေးရုံရှင်းမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါက်တာဘရိုင်ယန်ဂါရီဘာဒီကလည်းခုလိုရှင်းပြပါတယ်
Yesterday evening, the president received his third dose of remdesivir.
သမ္မတကိုရန်ဒက်စဗီယာဆီးနဲ့၅ရက်ကြာဆေးဖက်ပြည့်အောင်ကုသပေးနေတာဖြစ်ပြီးတင်းနှံလာနေညနေမှာသရုပ်ထမြောက်ရန်ဒက်စဗီယာဆီးပေးမှာဖြစ်ပြီးပြင်ဆင်မမြောက်နဲ့နောက်ဆုံးဆေးကတော့အင်္ဂါနေ့မှာအင်ဖြူတော်မှာပေးမှာဖြစ်တယ်လို့ရှင်းပြသွားတာပါ COVID-19 ကုသမှုခံယူနေရတဲ့သမ္မတထရန့်ဆေးရုံတက်နေရာဝါရှင်တန် DC အနီးကမရယ်လန်ပြည်နယ်ဝေါ်တရီစစ်ဆေးရုံရှင်းမှာတော့သူ့ကိုထောက်ခံသူတွေရှိနေကြပါတယ်တနင်္ဂနွေနေ့တုန်းကတော့သမ္မတထရန့်ကလုံခြုံရေးအဆောင်လျှောက်တင်တဲ့အတူဆေးရုံရှိကိုရင်တန်းနဲ့ခိတ္တာတွောက်ပြီးထောက်ခံသူတွေကိုကားထဲကနေနှုတ်ဆက်ခဲ့ပါတယ်တစ်ချိန်မြတ်ဖြစ်ထွန်းမှုကတော့အင်ဂျူရောပြန်ကြားရေးအရာရှိကင်းလီမက်နာနီကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထရကြောင်းတနင်္လာနေ့မှာကြေညာခဲ့ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကဆက်လို့နေ့စဉ်စစ်ဆေးနေတာမှာကူးစက်ခံရမှုမရှိဘူးလို့အပြေထွက်ပေမဲ့တနင်္လာနေ့မနက်ပိုင်းစမ်းသပ်မှုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထရတာအတည်ပြုတွေ့ရှိကြောင်းနဲ့ရောဂါလက္ခဏာဘာမှခံစားရတာမရှိကြောင်း Twitter ကနေသတင်းထုတ်ပြန်ခဲ့ပါတယ်။သူမအနေနဲ့စပီကွာရန်တီးဝင်တီးခြားခွဲနေထိုင်မှာဖြစ်ပြီးရုံးမတက်ဖဲအဝေးကနေအလုပ်ဆက်လုပ်မယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ
King VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာငကိုမူလသတ်မှတ်ထားတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရောဂါကာကွယ်ရေးအစီအစဉ်အပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မနေ့ကပြောကြားခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီး နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့တနင်္လာနေ့ကပြည်သူကိုတင်ပြတဲ့မိန့်ခွန်းမှာကိုဗစ် -19 ကူးစက်မှုနှုန်းမြင့်နေပေမဲ့လည်းရွေးကောက်ပွဲကိုတတ်မှတ်ထားတဲ့အတိုင်းကျင်းပနိုင်ရေးပြင်ဆင်နေတာတွေကိုအခုလိုပြောပါပါတယ်
ဘယ်လိုစဉ်းစားလဲဆိုတော့ဒီလိုရွေးကောက်ပွဲကျင်းပတဲ့အချိန်မှာကျမတို့ပြည်သူပြည်သားများဟာကျမကြီးကလုံလုံခြုံခြုံနဲ့ရွေးကောက်ပွဲမှာတော်ပြီးတော့မဲပေးနိုင်မှုကိုကျမတို့စီစဉ်ပါတယ်။အဲ့ဒါအတွက်လည်းတည်တည်ဆာဆာကျမတို့ကနေပြီးတော့လေ့ကျင့်ပါမယ်။ဥပမာဆိုလို့ရှိရင်မနေ့ပြန်ပါဆိုရင်ပထမဦးဆုံးအချိန်တကယ်ကိုရွေးကောက်ပွဲကျင်းပတဲ့နေ့မှာဘယ်လိုပုံစံနဲ့မဲယုံနေမှာကျင်းပမလဲ။ပြည်သူတွေကဘယ်လိုပုံစံနဲ့ကျမကြီးအရာလုံလုံချုံချုံနဲ့မေးပေးနိုင်အောင်လို့စီစဉ်မလဲဆိုတော့ကျွန်တော်တို့လေ့ကျင့်ပြီးတော့တည်တည်ချာချာစစ်ဆေးပါမယ်။ဘာလို့ဖို့လို့လဲဘလို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့လုပ်ရမလဲ။ပြည်သူတွေအတွက်စိတ်လုံချုံမှုလည်းရအောင်တကယ်လည်းလုံချုံအောင်လို့ဘယ်လိုစီစဉ်ရမလဲဆိုတာတွေကိုကျွန်တော်တို့သတ်မှတ်ပါမယ်။အဲဒီလိုလေ့ကျင့်မှုကိုဒီကောက်ပဲမတိုင်မီကို၃ချိန်ကျွန်တော်တို့လုပ်ပါမယ်။ဒီ၃ချိန်ပေါ်မှာအခြေခံပြီးတော့ဘယ်လိုစီမံချက်ကနေကျမတို့ချမှတ်မလဲဆိုတာကိုတည်တည်ချာချာကိုစဉ်းစားပါမယ်။နောက်ပြီးတော့ဟိုရွက်ကောက်ပဲကော်မရှင်ကနေပြီးတော့ဥဆောင်ပြီးတော့ဒီအစီအစဉ်လေးကိုအကောင့်ထဲပေါ်ပါမယ်
။လူစုလူဝေးနဲ့မဲယုံတွေမှာမဲပေးရေးကိုဗစ် -19 ရောဂါကူးစက်မှုကိုကာကွယ်နိုင်ပါမလားလို့မေးခွန်းထုတ်သူတွေရှိနေပါတယ်။ဒါပေမဲ့လည်းဒေါန်ဆန်းစုကြည်ရဲ့မေးခွန်းမှာပါတဲ့အတိုင်းအစိုးရကပြင်ဆင်ထားတဲ့အပိုင်းကတော့တင်လျော်မှုရှိကြောင်းမြမအရေးတုံ့တက်နေသူဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ်
။ချင်းကတာကတော့စားတက်ပြီးတော့၃ချိန်လောက်ဒီဟာကိုလုပ်ကြည့်မယ်။အခြေခံမူနှစ်ခုမူကတော့ယောဂလည်းကာကွယ်နိုင်ရမယ်။ပြီးတော့ရွေးကောက်ပွဲလည်းဒူးဒူးကြီးရဲ့အခွင့်အရေးတွေကိုလည်းလေးစားတဲ့အဖြစ်ရမယ်။ဒါကနိုင်ငံရေးအဖြစ်နိုင်ငံရေးကောင်းဆောင်တယောက်ကချပေးတယ်ပေါ့နော်။အဲ့ဒီအတွက်ဒူတင်စမ်းတက်ပြီးတော့လည်း၃ချိန်စမ်းကြည့်မယ်။ပြန်လေတုံးတက်မြန်မာလေးကိုပြင်မယ်နော်ဆိုတော့ဟာကြောသွားတယ်ဒါလေးကတော့ဒီဘူးကချင်းကပ်ပေါ်တော့တင်တယ်လို့ထင်ပါတယ
်ရွေးကောက်ပွဲအတွက်ဂျိုတင်ကာဝယ်ရေးအစီအစဉ်တွေနဲ့တစ်ဆက်တည်းယောဂကာဝယ်ထိန်းချုပ်ရေးအဓိကအရေးကြီးတဲ့ mask နှာခေါင်းဆီးတက်စင်ရေးကိစ္စကိုလည်းဒေါန်ဆန်းစုကြည်ကအလေးပေးပြောကြားခဲ့ပါတယ်တမတ်ထားတဲ့နေရာတွေမှာနှာခေါင်းဆီးမတက်ရင်ဒဏ်ငွေ200ကျပ်ပေးဆောင်ရတော့မှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာထည့်သွင်းပြောကြားသွားပါတယ်ဒီပေါ်မှာဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
မတ်ဆက်တဲ့ဆိုတာဒီအမရေးပညာပေးလုပ်ငန်းနဲ့အများကြီးပတ်သက်ပါတယ်အခုကိစ္စမှာဆိုလို့ရှိရင်ပညာပေးတာရောနောက်ပြီးတော့စီမင်းစည်းကမ်းသတ်မှတ်ချက်ကိုပြဋ္ဌာန်းသတ်မှတ်ချက်ကိုလိုက်နာအောင်နော်ဆောင်ရွက်တာရောအခုတွဲတာလေပေါ်ထန်တန်ငွေလို့ပြောတဲ့အခါမှာတန်ငွေလို့ပြောတာလည်းဒါမတ်ဆိုရောက်တဲ့သဘောပါဒါကြောင့်မို့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်နာအောင်လုပ်တဲ့သဘောကတော့နည်းနည်းပို့ပြီးအနည်းတယ်လို့ယူဆမှာပေါ့နော်အဲ့တော့စုလို့တော့ကမတ်စတာဒီကိစ္စကိုပြောတဲ့အခါမှာလည်းဥမာဘတ်စကားစီးမယ်ဆိုရင်ဘတ်စကားပေါ်တည့်မတ်စပါမယ်မပါရတက်ခွန်ပေးနော်ဒါမှမဟုတ်လေဘတ်စကားတွေမှာမတ်စတာပေးထားမယ်ကျောင်းတက်တဲ့တက်တာနဲ့တာဒီလိုစနစ်ပေါ့စနစ်တစ်ခုကိုတည့်တဲ့စဉ်းစားပုံမျိုးလေးတွေကိုကျွန်တော်ကပို့ပြီးသွားစေချင်တာပေါ့နော်မလုပ်နေရဘူးဘာကြောင့်လဲဆိုတော့ဒါမှသူကလူတိုင်းကလိုက်ပြီးလှုပ်လာကြပြီပေါ့နော
်တိုင်းနဲ့တီနဲ့လိုက်COVID-19 ရောဂါကူးစက်မှုအခြေအနေပေါ်မူတည်ပြီး stay home နေအိမ်မှာပဲနေကြဖို့အမိန့်တွေထုတ်ပြန်ထားတဲ့အတွက်ကိုယ့်ရဲ့ကိုယ်ဒေတာမဟုတ်ပဲပိတ်ငိနေတဲ့သူတွေအနေနဲ့မဲပေးနိုင်ရေးအောက်တိုဘာလ10ရက်နေ့နောက်ဆုံးထားပြီးပုံစံသုံးလျှောက်လွှာတွေကိုသက်ဆိုင်ရာရက်ွက်မြို့နယ်တွေမှာတင်ကြဖို့ဒေါက်ဆန်းစုကြည်ကမနေ့ကမိကွန်းနဲ့မှာတိုက်တွန်းသွားပါတယ်ရှင
်စီရပနိပခတဲ့ကြောလက်နက်ကင်ဖွဲ့တဲ့ဆက်နွေတွေဆိုတဲ့ဆွေဆွေချက်နဲ့ဖန်စီရယူခံရတဲ့တဲ့ကျေးရွာအုပ်ချုပ်ရေးမှုနောက်တူလေးပါဝင်လာတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါတမ်တော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားစီရတိတ်မာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေကျေးရွာအုပ်ချုပ်ရေးမှုတွေအားလည်းလက်နက်ကင်တပ်ဖွဲ့တွေရဲ့ဖန်စီဆွေးဆွေးတာကိုမကြာခဏဆိုသလိုခံနေကြပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းစစ်တပ်မျိုးနဲ့တောကန်ကျေးရွာအုပ်ချုပ်ရေးမှုကိုတမ်တော်စီကြောင်းတစ်ခုကဖန်စီသွားတယ်လို့ဇနီးဖြစ်သူဒေါ်သူစာကပြောပါတယ်
အော်ကဒီနေ့ကလေးလေးလေးတနာရီတနာရီလောက်ရှိမယ်တနာရီလောက်ရှိဖို့ဒီမယ်အော်ဒီဖက်ကောဆစ်ကြောက်ဆင်းလာတယ်စစ်တနာရီလောက်ရှိမယ်ခင်ဗျစစ်တနာရီစင်နာရီစစ်တနာရီလောက်ရှိစစ်ကြောက်ဆင်းပြီးကျမတို့ရောဟိုအောက်ချိန်မှုခေါ်တဲ့စင်ငုတ်တယောက်ခေါ်တယ်ပြီးတော့ဟိုပိုက်ဆိုင်တယ်သူတို့အင်ထောင်ကြီးတွေစိတ်တယ်အင်ထောင်ကြီးစိတ်တယ်လူကြီးတွေစိတ်တယ်ပြီးရင်သူကစစ်ပြီးစစ်ပြီးတော့ပြီးဆိုပြီးတော်ပြန်ဟိုထက်တယ်ရောဥပ္ပါနေတဲ့သူကကြီးဒီမှာရောက်ကြတဲ့သမင်းဆောင်မျိုးတွေပြည်နေတယ်အခုသူကနိုင်နိုင်ရှင်မှာကျွန်တော်ကမင်းဆောင်နေလို့မဟုတ်ဘူးစစ်တပ်ပြောင်းလာလို့ခေါ်တယ်ဘိုးကြီးခေါ်နေတယ်သူပြောတယ်တဲ့ဟုတ်ကဲ့ဘိုးကြီးခေါ်နေတယ်သူကကျွန်တော်ရောက်ကြတဲ့သမင်းဆောင်မျိုးတွေနဲ့ပေါ်တော့ဒီပေါ်တော့နဲ့ကျွန်တော်က တော
့ကန်ချီကအောက်ချုံမှုဖန်စီခံရတာနဲ့ပတ်သက်ပြီးတရားမျှတမှုရအောင်ကူညီပေးဖို့စစ်တွေမျိုးနေကရကြီးအောက်ချုံမှု60ကျော်လောက်ကလည်းမျိုးနေအောက်ချုံမှုထံမှမနေ့ကတော့ရောက်တောင်းဆိုခဲ့ကြပါတယ်မနေ့ကတော့ရောက်တောင်းဆိုတဲ့ထဲမှာပါတဲ့စစ်တွေမျိုးမင်းတို့ဖာဦးအောင်တန်းဝေကတော့တော်ကန်ကြီးကအောက်ချုံမှုကိုစစ်တွေမျိုးမရေးစခန်းမှာကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာဥပဒေနဲ့အရေးယူထားတယ်လို့ပြောပါတယ
်ဒီနေ့မနေ့ကတော့ပြောပြပါတယ်သူတို့ကကြမ်းဖက်ဥပဒေနဲ့ညီမသူတို့လောလောဆယ်မှုကိုညီမတို့ဒီနေ့ပဲတရားရုံးမှာဒီစနေနေ့ကြော်ပြီးရှောင်းတော့ဘက်ကိုတရားရုံးကဖွင့်ပြလိုက်ပြီ
တော်ကန်ကြီးကအောက်ချုံမှုဖန်စီခံရတာနဲ့ပတ်သက်ပြီးတမ်တော်ပြောခွင့်ရဘူရှော့ဇော်မင်းထွန်းနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဝီရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရခဲ့ပါဘူးရခိုင်ပြည်နယ်မှာအောက်ချုံရေးတာဝန်ရှိသူတွေပါဝင်ဒေသခံတွေကိုအစိုးရကအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့အဲရခိုင်လက်နက်ကင်ခွင့်နဲ့ဆက်တွေ့တဲ့ဆက်ဆွေးချက်နဲ့ဖန်စီရေးယူတာမျိုးတွေလည်းမကြာခဏကြုံရလေးရှိပါတယ်အခုနောက်ဆုံးဖန်စီခံထားတဲ့တော်ကန်ကြီးကအောက်ချုံမှုရဲ့ဇနီးဖြစ်သူတော်တူစာကတော့ခင်မွန်းဖြစ်သူကလက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ
်ဒီမှာရောက်ကြတာဘာကြောင့်ဖိုင်းတယ်လဲဆိုတာတော့ဒီမှာလေးအဓိကတော့မသိဘူးဒါနဲ့မတရားဖိုင်းတယ်လို့ထင်တယ်ဒီမှာရောက်ကြတာဘာမှတစ်ခုလုံးလို့မရှိဘူးဘုံဖိုင်းတယ်ဆက်တင်ရှိဘူးဘာမှမလို့အေးဖြစ်နေတာဘာလေလုံးတယ်ဟိုင်းချင်းစက်တယ်ဒီလိုဖြစ်နေတာဒီမှာတော့မတရားဘူးလို့တော့မြင်တယ်ဒီမှာရောက်ကြတော့တရားပဏိညာအဖြစ်အနေဆုံးလိုက်ဆိုရင်
ပြည်ထောင်စုလာတုံးကလည်းအလားတူမြေပုံမြို့နယ်မှာအုပ်ချုပ်ရေးမှုတုံးဦးကိုတပ်မတော်ကဖမ်းဆီးခဲ့ပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ရေးယူခဲ့ဖူးပါတယ်။အဲ့ဒီချိန်တုန်းကလည်းလောက်ဖို့ကင်ဖက်ရာချေအုပ်ချုပ်ရေးမှု80နီးပါးနှုတ်ထွက်စွာတင်ခဲ့ဖူးပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိယပြပို့ထားတာဖြစ်ပါတယ်။
ရှင်ဟောဆင်လာရဆိုရင်ရေမရှိလျှက်စင်မီမရှိဘဲနဲ့နှစ်ပေါင်းများစွာနေထိုင်လာခဲ့တဲ့စီရွှံပြည်နယ်ကတိဘက်ရွာလေးတချို့ဟာအခုတော့ခင်းနယ်လျော်နေရဲ့အဆောက်အုံတွေစီကိုပြောင်းရွှေ့အခြေချနေကြပါပြီ။စီရဲရဲနှစ်လှရရွာလေးတွေကတန်ပေါင်းများစွာသောလူတွေဟာတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတာနဲ့အမျှစီရဲတွင်ကနေလွတ်ကင်းလာနေရတယ်ဆိုပြီးတော့ဒီစီဇန်တွေကိုထောက်ခံသူတွေရှိတယ်လို့ဌာနေဒေသခံတွေရဲ့ရင်ကျေးမှုအပြည့်အဝလုပ်တယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေတာပါ။AB သတင်းကိုအခြေခံပြီးတော့ကျွန်မအေးသနာကျော်ဆက်ပြီးပြောပြပေးပါမယ်။စီချွန်ခရိုင်အစိုးရကလမ်းတွေဖောက်ရေနဲ့လျှက်စစ်ဓာတ်အားလိုင်းတွေတည်ဆန်းပေးပြီးတော့တောင်ကျင်းမှာဆောက်ပေးတဲ့တိုက်ခန်းတွေအစ်စ်တွေကလည်းအနောက်တိုင်းကမြို့ပြလူမှုအတိုင်းဝိုင်းလူနေမှုပုံတံတန်တွေကလည်းဆောက်ပေးထားတာပါ။ဝန်ဒီရင်ကအသက်80နှစ်ရှိပါပြီ။သူကနေရာဟောင်းကိုပြန်အောင်လှည့်မကြည့်တော့ပါဘူး။သူကရုံမြင့်တန်ကြာကြည့်ရတာကိုကြိုက်တယ်လို့မြင်းငါရောက်ကောလိပ်ကျောင်းတက်နေရတာကိုလည်းခုံယူနေပါတယ
်သူရဲ့ချင်းမြစ်ပ
ါအခုဆိုရင်ဝက်တွေလည်းစမ်းစားလို့ရပြီအခုပါပဲစားချင်စားချင်အကုန်စားလို့ရပြီလို့သူကပြောသွားပါတယ်မျိုးတက်တည်ထားတဲ့နေရာနဲ့နည်းနည်းလှမ်းတဲ့တောင်ကြီးကတိဘက်အမျိုးသမီးဒရာဇင်လောက်ကတော့ဂေါ်ဘီကင်းနဲ့မှအလုံးလုံးနေကြပြီးတရက်ကိုအမေရိကန်12ဒေါ်လာလောက်ဝင်ငွေရှိနေလို့ကျင်းနဲ့ပြောရှင်နေပါတယ်အသက်40ရှိပြီဖြစ်တဲ့ချမ်းရွှေရင်ကအစိုးရရဲ့စီးရဲမွဲတင်မှုပပျောက်ရေးအစီအစဉ်ကိုတိတ်ကိုသဘောကျနေသူပါဒီလိုလှုပ်ဆောင်ချက်တင်တဲ့ပတ်သက်လို့ကွန်မြူနတီပါတီဟာလူနည်းစုမျိုးနွယ်တွေရဲ့ရင်ကျေးမှုအစဉ်လာတွေကိုဖျောက်ဖျက်ဖို့စ조사နေပြီးတော့တရုတ်လူမျိုး90ရာခိုင်နှုန်းကျော်ဖြစ်တဲ့ဟန်လူမျိုးတွေရဲ့လူနေမှုစနစ်နဲ့ဘာသာစကားတွေကိုလူနည်းစုတွေစီကိုအတင်းသွတ်သွင်းပေးနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိပါသေးတယ်ဒါကြောင့်တာဝန်ရှိသူတွေကစီချွန်ကရိုင်လီယင်ရှင်စီရင်စုတွင်ကရွာလေးရွာစီတရင်နောက်တွေကိုဖိတ်ပြီးတော့တိဘက်နဲ့အီတိုင်းသားလူမျိုးနွယ်စုတွေအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေဘလောက်အောင်မြင်လဲဆိုတာကိုပြသခဲ့ပါတယ်။2014ခုနှစ်တုန်းကဒီရွာလေးမှာမိသားစုတစုဝင်ငွေဟာအမေရိကန်ဒေါ်လာ260ဖြစ်ပြီးတော့အခုတော့ဒေါ်လာ1600အထိဝင်ငွေတက်လာကြောင်းကျေးရွာပါတီခွဲရဲ့ဒုတိယအတွင်းရင်းမှုဂျောင်းလီရှင်းကပြောပါတယ်။ရွာတစ်ထဲကအထက်တွင်နဲ့ဆောက်ထားတဲ့ဖြူရောင်အိမ်တွေမှာလဲဆင်ပြီးရှိသလိုတမရရှိချင်းပင်ရဲ့နေရန်ကပ်ပူစားကြီးလည်းရှိပါတယ်။အသက်80ရှိပြီဖြစ်တဲ့ရှိချင်းမင်းကတော့အခုလိုမျိုးခင့်မိတဲ့ဘဝမျိုးကိုကျင်းနေနေပါတယ
်။
ဒီဟောင်းကထင်းမီးတွေတောင်းရတော့ပြောင်းမုန်နေတဲ့အရင်ကြီးပတ်တယ်။သူကကွန်မြူနစ်ပါတီကကျွန်တော်တို့အတွက်ဒီအသက်တွေဆောက်ပေးခဲ့တယ်။
နိုင်ငံရဲ့အစိုးရဆုံးပြည်နယ်တစ်ခုဖြစ်တဲ့စီရွှံဒေသမှာလူပေါင်းတသန်းခွဲလောက်ကိုရွှေပြောင်းနေရာချထားရေးတွေအင်အားသစ်3သိန်း9000နဲ့အတူမိုင်ပေါင်း6000 8000ရှိလမ်းဖောက်လုပ်ရေးအစီအစဉ်ပါဝင်စီမံကိန်းတွေအတွက်အမေရိကန်ဒေါ်လာ12ဘီလီယံသုံးထားတယ်လို့ပြောပါတယ်။ကျမအေးသနာကျော်ပ
ါဝင်မဲ့ပါ VOA အမေရိကန်ဆန်မြန်မာပိုင်းအစီအစဉ်တွေကိုဆက်ကြောပြနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းကိုမူရင်းအားပေါ်မပြတ်ကြောပြမှာပါမြန်မာထိပ်ပိုင်းခေါင်းဆောင်တွေနဲ့တနင်္လာနေ့မှာဆွေးနွေးခဲ့တဲ့အိန္ဒိယအစိုးရရရှိနှစ်ဦးပေါင်းထူးခြားတဲ့ခရီးစဉ်အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်ဟောင်းက Times of India သတင်းစာမှာတုံ့သက်ပြလိုက်ပါတယ်။မြန မြန်မာနိုင်ငံမှာ2002ခုနှစ်ကနေ2005ခုနှစ်ထိအိန္ဒိယသံမတ်ဖြစ်ခဲ့သူရာဂျစ်ဘာတီယာကအိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့ကြီးတဲ့ဦးစီးချုပ်တို့ဟာနှစ်စဉ်စီးကြစီမြန်မာကိုသွားပေမဲ့အခုတော့ပထမဆုံးပေါင်းပြီးသွားကရွေးကောက်ပွဲနေ့ချိန်မြန်မာအာဏာရှိဆုံးခေါင်းဆောင်နှစ်ဦးနဲ့တွေ့တာကတမူထူကြတာပါလို့အောက်တိုဘာ3ရက်နေ့ကရေးသားလိုက်ပါတယ်။ဒါအပြင်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဟတ်စ်ကာဒယ်ဆရင်ဂလာအနေနဲ့ကိုဗစ်ကာလအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်ကိုသွားပြီးနောက်အိန္ဒိယဖြစ်တဲ့မြန်မာကိုသာသွားတဲ့ဒုတိယခရီးစဉ်သာဖြစ်တာကလည်းထူကြပြီးနိုင်ငံတကာစိတ်ဝင်စားမှုရစေနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းနိုင်ငံရဲ့ဌာနထိပ်တန်းတာဝန်ယူခဲ့မှုတဲ့ရဂျစ်ဘတ်တရာကထောက်ပြလိုက်ပါတယ်။ဒါအပြင်ဒီခရီးစဉ်မတန်ခင်ပြီးခဲ့တဲ့ချက်သားပရိနေတော့ကလည်းအိန္ဒိယနိုင်ငံရဲ့ယုံဆွေးနွေးပွဲတစ်ခုကိုအင်တာနက်ကတဆင့်လုပ်ခဲ့ပြီးခရီးစဉ်ပြီးမှလည်းနောက်ဆက်တွဲဆွေးနွေးပွဲအဖြစ်ပူးတွဲကုန်သွယ်ရေးကော်မတီစည်းဝေးကိုအောက်တိုဘာ20မှာထပ်လည်ဖို့စီစဉ်ထားတယ်လို့ဆောင်းပါးရှင်တံပတ်ကြီးဟောင်းကသုံးသပ်ပြပါတယ်။တစ်ချိန်တည်းမှာကိုဗစ်ကာလစိန်ခေါ်မှုများတဲ့မြန်မာရဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲမတိုင်ခင်အများစုမဲ့အရင်ထက်နည်းနိုင်ပေမဲ့အာဏာရှင်ရဖို့အလားအလာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အခုလိုအာဏာရလာရင်ဖွဲ့စည်းအုပ်ချုပ်ပုံရဆက်ပြီးအာဏာခွဲဝေခြင်းတုံးရမယ်တမတော်အကြီးကဲနဲ့ပါထွေမှာကအရေးပါတယ်လို့ဆောင်းပါရှင်ကဆက်ထောက်ပြပါတယ်။ဒီနှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေမှာအခြေခံထောက်တိုင်ကြီး၅ခုဖြစ်တဲ့နိုင်ငံရေးလုံခြုံရေးနဲ့ကာကွယ်ရေးဖွံ့ဖြိုးရေးစီးပွားရေးနဲ့ပြည်သူချင်းချင်းဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုဆက်အဓိကထားဆွေးနွေးသွားရမှာနိုင်ငံရေးရာနှစ်ဖက်ခေါင်းဆောင်တွေပြီးခဲ့တဲ့9နှစ်တွင်9ချိန်လုံးတွေ့ခဲ့တဲ့ထူးခြားမှုကလည်းအရေးပါစေတယ်လို့ဆောင်းပါးကဆိုပါတယ်။ဒါအပြင်လုံခြုံရေးနဲ့ကာကွယ်ရေးရာလည်းပြီးခဲ့တဲ့မေလတုန်းကမြန်မာဘက်ကနေအိန္ဒိယတပ်ဖွဲ့20နှုတ်ကိုပြန်လွှဲပေးခဲ့တဲ့တုတ်တက်မှုကြီးနဲ့အတူအိန္ဒိယဘက်ကလည်းမြန်မာတပ်မတော်အတွက်တင်ဒန်းအထောက်အကူနဲ့ကာကွယ်ရေးပစ္စည်းတွေတိုးမြင့်ခဲ့ပြီးနောက်တစ်ဆင့်အတွက်လည်းအိန္ဒိယကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravain နဲ့ဗိုလ်ချုပ်မှုကြီးမေးအောင်လိုင်းတို့ဆက်တိုင်ပင်ကြပဲဒါပေမဲ့နှစ်နိုင်ငံချိတ်ဆက်မှုစီမံကိန်းကြီးနှစ်ခုကတော့စိုးရိမ်ရအချိန်မှာရှိနေတုန်းလို့ဆောင်းပါးရှင်တန်ပတ်ကြီးဟောင်းကထောက်ပြလိုက်ပါတယ်အသေးစိတ်ကိုတော့www.timesofindia.indiastimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပ
ါ VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒေါက်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကျမတင်ကြီးထိုက်ပါမျိုးတုံးလူဖြစ်နေတဲ့အရာဝတီလပိုင်းတွေ၊ကြားမျိုးစိတ်တွေ၊ရွှေသမင်တွေအပါအဝင်တိုးရိုင်းတလိမ့်ဆန်မျိုးစိတ်90ကျော်ကိုစီးပွားဖြင့်မွေးခွင့်ပေးဖို့မြန်မာအစိုးရကချိန်ညားထားပါတယ်။တိုင်းရိုင်းတလိမ့်ဆန်စီးပွားရေးအရာမွေးမြူခွင့်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတိုးရိုင်းတလိမ့်ဆန်နဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာကုစပီရှင်ဘိုင်ယိုလော်ဂျစ်ဦးငွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ရည်လုံးနာတို့သုံးနေမယ်အသုံးတကယ်လုံးရတော့သုံးနေမယ်တကယ်တော့စီးပွားရေးရမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်ဟုတ်
တယ်အဲဒီ၄မျိုးကသူကပထမ၃မျိုးကတော့တခုကတော့ဒါတလိမ့်ဆန်ကြုံတွေပေါ့တလိမ့်ဆန်ကြုံတွေမှာအများပြည်သူတွေကိုပြတ်သားဖို့မွေးမြူတာပါပဲပြတ်သားဖို့အတွက်ပါပဲဒါဒီမှာတားဖောက်ပြီးတော့ဒီတားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးတားဖောက်ဖို့နောက်တစ်ခုကကျတော့ဒါကျွန်တော်တို့စီးပွားရေးပြတ်သားခြင်းပေါ့စီးပွားရေးပြတ်သားခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီအစဉ်ကျွန်တော်မြင်မိတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးဖြင့်ပေါ့ဒီမီနီဆိုးလေးတွေလို့တုတ်ပြီးတော့ဒီပြတ်သားထားတဲ့အဥ္စာမျိုးတွေရှိပါတယ
်
ဒီဥ္စာလည်းတစ်ဆက်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံဖြီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့တကယ်တမ်းကျတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲဒီဥစ္စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်ချက်တားတွေပေါက်ပြီးကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတိလိမ့်ဆန်အချိန်ပိုင်းဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးဆိုတာနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့မှာငွေတွေရရှိခဲ့တဲ့ညီချောင်း ဝင်းမြွေစခန်းပေါ့ဒီတာဂီတာမှာလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော်ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့စက်ကြိုကြီးတို့နောက်တစ်ခါတရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်ဝင်ချောင်းလိုကောင်မျိုးတွေပါပြီးတော့ရောက်စာတွေကတော့တော့ပြောရကျွန်တော်ပြန်ပြောရဒီဥစ္စာတွေကမှတီးတန့်သူကဝင်းမျိုးအသားထုတ်ပြီးတော့အုံမဲ့ဥစ္စာပေါ့လေ
ဒါတော်
တော်လေးကိုတော့ဒီထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ်
တလေးဆန်ပေါ့နော်ဒီတာရိုင်းတလေးဆန်ဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလို့ငါမွေးမြူခွင့်ပြုမယ်ဆိုတဲ့စီရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတဲ့နိဥပဒေနောက်ခါလှုပ်ထုံးလုံနီးစီးမျက်စိကန်းနေထွက်မလာခင်မှာဟိုတလေးဆန်အမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်ငယ်ငယ်တော့ကျွန်တော်တို့ဘက်ကဆိုချိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်တွေစိုးမိုးမှုကမှအားနည်းမှုရှိနေတဲ့ဟာဆိုတော့အခုဒီကျန်တဲ့လက်ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းတွေ့သွားမယ်။တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီအော်တယ်လိုလူမျိုးတွေနောက်တစ်ခါတချို့ကျတော့လေသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အစဘာဘာခြေကံခီးစွာလုပ်ငန်းအတွက်တော့ဘလို့မြောက်နေလို့တော့မွေးထားမယ်ဝက်ဝုန်းနဲ့မွေးထားခြင်းလေဆိုတဲ့လူမျိုးတွေကစပြီးတော့စီပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့တယ်ဒါပေမဲ့အဲ့ဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံပြီးပေါ့တိကျလုံထုံးလုံပြီးရတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယွန်းဖြစ်နိုင်တယ်နောက်ဒမန်းများလာနိုင်တယ်ပေါ့လေအဲ့ဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်ကျွန်တော်တို့ဒီဂျောင်းတလေးဆန်တွေစူဆောင်းရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်သူတို့ကလည်းဒီခြေကြက်တော့ထွက်လာပြီဒီလိုတော့ဒီလိုတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲရှိပြီးထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းလေးဟိုစိုးရိမ်ရမယ်အနေထားမျိုးပေါ့လေ
မြန်မာနိုင်ငံတွင်းမှာအခုလိုဒီတောရိုင်းတလိဆန်တောကောင်တွေပေါ့နော်ဒီအကောင်တွေမွေးနေကြတာရောလက်ရှိမှာရှိနေပါလားရှင
်လက်ရှိအားဖြင့်ကျွန်တော်ဒီတလောက်လက်လမ်းမြေတလောက်ကျွန်တော်ဒီတလောက်တော့တချို့ဒီကလည်းမွေးမြူထားတာတွေရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဟိုတယ်တွေမှာဒီဒေါင်းလိုကောင်မျိုးတွေရေငှက်လိုကောင်မျိုးတွေပေါ့နော
်
တချို့တော်ရင်တလိဆန်တွေကိုဒီဟိုတယ်တွေမှာမွေးထားတယ်နောက်တချို့စားတောက်ဆိုင်တွေမှာဒါမျိုးတွေကိုမွေးထားတယ
်
အများစုကတော့ဒိုင်ဆိုင်ရှိကြသေးဘူးဒိုင်ဆိုင်လုံးဖို့အတွက်ကလည်းအခုလိုပေါ့ဟိုအခုမှဥပဒေတွေကတက်ရောက်မှုစတယ်ပါညာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဆိုတော့အခုမှလုံတုံးရှိသေးတယ်တချို့နေရာလဲဆိုလို့ရှိရင်တော့မှတလေးဆိုင်ရုံလိုခက်ကြီးကြီးတွေတော့လုပ်ပြီးတော့အကောင်တွေစုထားတာမျိုးရှိသေးတယ်လိုင်ဆိုင်မရှိသေးဘူးပေါ့လေ
ဒီမြန်မာစိုးရအနေနဲ့ဒီတော်ရိုင်းတလေးဆိုင်အမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ဒီဟာကိုမွေးမြူခွင့်ပေးလိုက်တော့ရောဒီမြန်မာနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုများဖြစ်လာမလားရှင်
စီးပွားဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ချင်းလေအရင်ကြီးပံ့ပိုးတဲ့တဲမှာတော့အပါလာဘူးခင်ဗျာဘလို့လုပ်ငန်းလောက်ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှအခြေခံခီးသွားလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်တော့သူတို့ကတော့ဒီစလိမ့်ဆန်တွေကိုမွေးမြူချင်လာမယ်စီးပွားရေးသမားတွေအတွက်တော့စီးပွားရေးအရာတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်။နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ချင်းလေတိတ်ထူးကြကြမရှိဘူး Zoom လိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူးအရင်ကြီးကြီးကြီးလေးပေါ့နော်အဲမျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒီတာမန်အဖြစ်တော့မဖြစ်နိုင်ဘူး။အဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာကတော့ဒီစီးပွားပြင်းမွေးတဲ့ခုနကကျွန်တော်တို့အသားတို့မွေးတဲ့ဟာမျိုးတွေရှိတာပေါ့
။
အသားတို့မွေးတယ်ဆိုတာကလည်းဘလောက်ကန့်သက်ချက်ရှိလဲတော့ကျွန်တော်တို့ပြောနိုင်တယ်ပေါ့နော်ဘလောက်ထိလုပ်နိုင်လဲ။အဲ့ဒီမှာပါတာတော့ငုံလိုဟာမျိုးမွေးတာပါ။ငုံလိုဟာမျိုးကတော့ဒါဥပဒေမရှိခင်တည်းကတော့ငိုလေးကတော့မွေးပြီးတော့တားဖောက်ပြီးတော့ဒါငုံကြော်လို့ငုံဦးလို့ရောင်းနေတာရှိတာပေါ့လေ
။
ဆိုအဲ့လိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ချက်ချက်ပြန်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာ။ရေဘူဟာအားဖြင့်တော့ကျွန်တော်ထင်တယ်ညီမပြည်သူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူး။ဒါပေမဲ့တွားရှိနိုင်တာကတော့တဝိုင်းတလိမ့်ဆန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီအန်စီခံရတဲ့နေထားအကြောင်းဝယ်လေးတော့အရင်နဲ့စာရင်တော့เนี่ยปูပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ
်အခုလိုတိုင်းရင်းတိစ္ဆာန်တွေကိုကိုပိုင်ဝင်းမြူခွင့်ရလာပြီပေါ့เนาะဆိုတော့ပြီးပောက်ကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာတွေရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းကြောင်းကိုများအပိယာရောက်သွားနိုင်မှာသလားရှင
်ဒီပြီးပောက်ကိုကျွန်တော်တို့ထွက်ရင်လဲမှောင်ခိုပဲထွက်မှာပေါ့လေ တရားဝင်ကတော့အခုလည်းထွက်တလို့တော့မရှိဘူးဆိုတော့မောင်ဖို့ထွက်တဲ့အနေနဲ့ရတယ်အားပေးတယ်လို့တော့ရှိတယ်တုပ်ပြီးမဲ့ခုနကျွန်တော်ဓမ္မပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပုံမှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ blogger ပြောသပြအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မော်မှာ COVID-19 ကပ်ရောဂါကြောင့်ပြောင်းလဲသွားတဲ့ new normal အခြေအနေတွေထဲမှာပညာသင်ကြားမှုပိုင်းလည်းတစ်ခုပါဝင်ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်ကျောင်းတွေပိတ်ထားပြီးမြင်ပညာအဆက်မပြတ်အောင်အပြင်ကျူရှင်တွေဆက်လက်တည်ယူနေကြတဲ့ကျောင်းသားတွေရှိပါတယ်။အဲ့လိုကျောင်းသားတွေကိုတင်ပြပေးနေတဲ့သင်ဂိုက် teaching guide ဆရာမတယောက်ရဲ့ new normal စိန်ခေါ်မှုတွေကပါရပါလေ။ရန်ကုန်မြို့ကအထက်တန်းကျောင်းသားတွေအတွက် teaching guide လုပ်ပေးနေတဲ့ဆရာမဒေါ်ရင်မြတ်နယ်က covid ကြောင့်ပြောင်းလဲသွားတဲ့အခြေအနေကိုအခုလိုမျှဝေပြောပြပါရယ
်အရင်အချိန်ကတော့ကျောင်းသားတွေကကိုယ်နဲ့အနီးကပ်တလုံးသားအိမ်မှာရှိပြီးတော့အတူတူစာမရလဲစာချက်အနီးကပ်ရှင်းပြတယောက်မျက်နှာတယောက်ကြည့်ပြီးသင်ရတဲ့အခါကျတော့ပိုအဆင်ပြေတယ်အခုကတော့ဟို online အနေနဲ့သင်ရတဲ့အခါကျတော့ပထမနှိုင်းမှတော့လည်းစံတော်ဝါနဲ့စတင်တယ်ဒါပေမဲ့ဟိုဒီအနိကတရားတော့မထိရအောင်ဒါပေမဲ့ဒီဒုတိယနှိုင်းမှာတော့ဟိုမဖြစ်မနေတင်ရမယ်ခလေးလောက်ပဲယူပြီးတော့တင်ပြီးတော့ဟိုဘယ်လိုတင်ရတာခက်တဲ့အခါကျတော့ရွေးချယ်ပြီးတော့လူနည်းဆိုပဲနည်းနည်းပဲတင်တော့တာပေါ့တင်ရတာတော့ဟိုအရင်လိုမျိုးတော့အဆင်မပြေဘူးအားမရဘူးပေါ့တင်ရတာအခုတင်တဲ့ခလေးတွေကိုမေးကြည့်တဲ့အခါကျတော့လေသူတို့ကအွန်လိုင်းနဲ့တင်ရတာအားမရဘူးဒီချက်ဒီရှိရဲ့ဆယ်ယောက်လောက်ကလည်းအားမရဘူးအွန်လိုင်းနဲ့မတင်ချင်ဘူးဆိုတော့ကလေးအဖြေတွေပဲကျမတို့ပြန်ရတယ်
ဆိုတော့ပြောရမယ်ဆိုတော့ဟိုစာတင်တဲ့ခါမှာနှီးပညာကိုအားကိုးရတဲ့ခါမှာဟိုအခက်အခဲတွေရှိတယ်ဆိုတဲ့သဘောပေါ့
ဟုတ်တယ်နှီးပညာအားကိုးတာဒါပေမဲ့လည်းဒါအကောင်းတဲ့ဘက်ကိုရွေးရပဲဒါပေမဲ့တော့ကိုကတော့နည်းနည်းလိုက်ရတာတော့ဟိုကျူးပြီးလိုက်နေရတာပေါ့လေဒီခါလမှာဆိုတော့
အော်အကြောင်းသားတွေဘက်ကရောသူတို့ရဲ့အဲ့လိုခုလိုမျိုးပေါ့နော်ဆရာမပြောသလိုပဲဆောစောဆိုရင်တော့ဆရာမကိုယ်တိုင်ဘေးမှာအနီးကပ်တင်ပေးတယ်နောက်အခုကျတော့ဆရာမမမြင်ရတဲ့ဟိုတယောက်တနေရာဇေယျနေပြီး online ကနေတင်ရတဲ့အခါမှာအကြောင်းသားတွေဘက်ကသူတို့ရဲ့ဒီစာအပေါ်မှာစိတ်ဝင်စားမှုရောဘယ်လိုပြောင်းသွားတာတွေ့ရလဲရှင
်အကြောင်းသားတွေကစိတ်ဝင်စားမှုကတော့ကျောင်းလည်းမဖွင့်တဲ့အခါကျတော့ဂိမ်းတွေကဆော့ကြတခါဟိုတခါကျရင်ဆိုရင်ဖုန်းကြီးဖွင့်လာပြီးတော့ကိုကတင်နေသူတို့ကကြားချင်မှကြားမှာပေါ့နော်အဲ့လိုမျိုးဟိုဖုန်းဖုန်းဖွင့်လာပြီးတော့လှုပ်ချင်တာလှုပ်နေတာမျိုးလည်းရှိတယ်။အဲဒါကြောင့်ကိုကအဲ့ဒါကြောင့်မလို့ဟိုလူတိုင်းကိုပတ်စံရအောင်မတင်မနဲ့ဟိုတကယ်စာလိုချင်တဲ့လူတကယ်လှုပ်တဲ့လူလို့ပဲကိုကယူပြီးတော့အဲ့ဒါကိုထိထိရောက်ရောက်ကလေးပေါ့တင်နေရတယ်။မြို့မိဘတွေကလည်းဟိုဒီကာလမှာကြောင့်ဟိုငွေကြေးကိုချင့်ချင်ရတဲ့အခါကျတော့ဘယ်လိုခေါ်မလဲယူချင်ရတာပေါ့တချို့ဆိုရင်ဝိုင်းကျချင်းကိုနားလိုက်ကြတာပေါ့ဝိုင်းကျချင်းကိုနားပြီးတော့ဆရာမပဲဟိုအနိကကင်လာတော့ဆရာမပဲနည်းနည်းမှီးပြီးတော့ခေါ်သွားပြီးပါသူတို့လည်းဟိုအင်ကန်းပေါ်မှာမူတည်ပြီးတော့အလုံးလုံးရတဲ့အခါကျအဲ့ခါကျတော့ကိုကစိတ်ဖြည့်စည်းမှုလည်းပုံများတယ်တာဝန်လည်းပုံများလာတယ်ဆိုတော့အဲ့လိုလေအခက်အခဲကြီးအမျိုးမျိုးရှိတယ်
တနေ့တနေ့ကျောင်းသားတွေကိုတယောက်နဲ့တယောက်ဟိုတနေ့အစီမှာလည်းဖြစ်မှာပေါ့နော်အဲ့လိုဟိုအွန်လိုင်းကနေပြီးတော့တင်နေရတဲ့ပုံစံပေါ့အတွေ့အကြုံလည်းဆရာမပြောပြပါလား
အွန်လိုင်းကတင်ရတာမနေ့ဆိုရင်ဟိုနောက်ကျမှနိုးတဲ့ကလေးဆိုရင်မနေ့တန်းလောက်မှစလိုက်ပဲဆိုရင်တန်းတူတွဲမှာတစ်ခေါက်တင်တင်ပြီးွားရင်တို့ break time ပေးပြီးတော့ခါ 2pm လောက်ကျရင်တစ်ခါပြန်ခေါ်ပြီးတော့တစ်ခါပြန်စစ်ခုနစာရီဒီဝိုင်းဆိုရင်ဒါလေးပြန်လှုပ်ထားလိုက်ပါအောင်တကယ်တော့9နိုင်ကြရတခါပြန်ပြီးတော့အဲ့စာရင်လှုပ်ထားလာပြန်စစ်မယ်ဆိုတနည်းကို3ခါလောက်ပြန်တွေ့ရတယ်။ကျမကတော့အချိန်များပြီးပြီးတော့ဘာသာစုံလှည့်ပြီးလှုပ်ရတဲ့အခါကျတော့တနည်းလုံးလည်းမနာရဘူး။ဆိုတော့သူကရီမန်းချစ်ကြီးတဲ့ကလေးတွေပါ။သူကတော့ဟို all the logic နဲ့အမှတ်900ကျော်ကျင်တဲ့ကလေးတွေပေါ့လေ။အဲ့ဒီကလေးတွေကိုပဲကိုကလောလောဆယ်သင်တော့သူတို့အဲ့လိုတော်တဲ့တကယ်စာလုပ်တဲ့ကလေးတောင်တန်ရတာတစ်ချက်ခါခါကြရင်အင်ဂျာမပြီးတာတော့ဟိုမလုတ်ဖြစ်တာတို့အဲ့ဒါဆိုချော့တစ်ခါ6တစ်ခါလုံးရတယ
်ဆရာမဒီချင်းကားရဲ့တယောက်တော့ကတော်တော်လေးအခုချိန်မှာတော့တော်တော်မလွယ်တဲ့အခြေအနေ
ဖြစ်နေတယ်ဟုတ်ကဲ့ပါတယ်ဟုတ်ကဲ့ဟိုအနည်းကတင်တဲ့လူဆိုတော့လေအဝေးကနေဥမာဟို session ဆရာဆိုရင်ဒါတင်လိုက်ပြီးတော့သူတို့လုတ်တာမလုတ်တာသူတို့ session ဆရာတွေမှာလည်းလုံးလုံးစင်တော့ခက်ခဲဖြစ်နေတယ်ဥမာကျမတို့နာမှာတော့တင်ချဆရာတို့ဘာလို့ဆိုလဲအဲ့လိုပဲ online ပေါ်တင်ရတဲ့အခါကျတော့ assignment တွေလည်းသူတို့ကလက်ခံလို့မရအောင်လုံးလုံးစင်မှာပို့ဆိုးသွားတော့ assignment လည်းမလုပ်ရ tutorial တွေလည်းမဆက်ရတဲ့အခါကျတော့ကျောင်းသားတော်မှာပဲအယောက်40ရှိတဲ့ session မှာဆိုရင်ကျောင်းသားအယောက်ခုဆိုရင်20လောက်ပဲကျန်တော့တယ်တော်တော်များများ online class တွေတောင်မှတဝက်လောက်ရော့ရော့သွားနေရှင့်ဟိုကမောက်ကမောက်တော့ဖြစ်နေတာပေါ့လောလောဆယ်မှာ
ဘာဆိုအွန်လိုင်းနဲ့တင်ရတယ်ဆိုတာကလည်းခုနပြောသလိုပေါ့နော်ဒီအင်တာနက်ဆက်သွယ်မှုတို့ဘာလို့အလုံးဒီလို
ဟ
ိုလိုအပ်တာရှိတာလဲ
ဟုတ်ကဲ့လိုင်းကလည်းဟိုတစ်ခါတစ်ခါကြာရင်လိုင်းသုံးတာမြောက်လိုင်းကြာတာနဲ့ဟိုတချို့ကြတော့လည်းလိုင်းမကောင်းဆိုပြီးတော့တစ်ခါထပ်ပြီးတော့အပူချချက်စီဖုန်းပြင်ထည့်ပြီးတော့သူတို့ခင်ဗျာတင်ရတော့လည်းတချို့ဆိုအဆင်ပြေမှာမဟုတ်ဘူးကျမတို့ဒီလိုမျိုးငွေကြီးအဆင်ပြေတဲ့ကလေးတွေကြာတော့နည်းနည်းပိုကောင်းတာပေါ့ဟိုလိုမျိုးဒေတာအဲ့လောက်သာတုံးနေရမယ်နေ့တိုင်းတုံးရမယ်ဆိုရင်တော့လည်းတိတ်အဆင်မပြေဘူး Wi-Fi တွေကလည်းတစ်ခါခါကြာရင်နိုင်ရမကောင်းဆင်အဲ့လိုမျိုးလည်းရှိရင
်အခုဒါဆရာမပြောပြသွားသလိုဆိုလို့ရှင်ဆက်စွာပြောလို့ဆိုရင်ဒီလိုမျိုး teaching guide တွေနဲ့တင်တဲ့ကလေးတွေနောက်ဒီ tuition session တွေနဲ့ယူတဲ့ကလေးတွေဆိုတာကဘာပဲပြောဟိုငွေကြီးတက်နိုင်ပြီးတော့ပြင် tuition ယူတဲ့ကလေးမျိုးတွေပေါ့နော်အဲ့လိုကလေးမျိုးရတာမှအခုလိုမျိုးဒီ internet ပေါ်ကနေ online ကနေသင်ရတာမျိုးမှအခက်အခဲရှိတယ်ဆိုတော့ဒီလို tuition မျိုးတွေလည်းမရှိဘူး teaching guide တွေပိုင်းလည်းမရှိတဲ့ကလေးမျိုးတွေအတွက်ဘယ်လောက်ထိဒီသူတို့ရဲ့ပညာရေးကိုထိခိုက်သွားမယ်လို့ဆရာမအနေနဲ့ဟိုခတ်မှန်းလို့ရလဲရှင်အခုလိုမျိုး covid ဖြစ်တဲ့အခြေအနေကြောင့်ကျောင်းတွေလည်းပိတ်လိုက်ဖွင့်လိုက်အခြေအနေမှာကျောင်းသားတွေရဲ့ပညာရေးကိုဘယ်လောက်ထိထိခိုက်တယ်လို့ဆရာမအနေနဲ့မြင်ပါလဲရှင
်ကျောင်းသားတွေပညာရေးကတော့တော်တော်ထိခိုက်မှာပါဒါဖြစ်လို့ဆိုတော့အပေါ်ကအသက်တန်းတော့အများကြီးပတ်မိုးနိုင်တဲ့ကွာ၃ပုံ၃ပုံလောက်ပဲရှိမှာပါ၃ပုံ၃ပုံလောက်တော့မရှိနိုင်ဘူးအဲ့တော့ဟိုပုံမှန်လူလန်းစားတွေအတွက်ကြတော့ဒီ online ပညာရေးကအဆင်မပြေနိုင်ဘူးရှင်ဟိုကျွန်တော်မြန်မာနိုင်ငံအနေနဲ့ကြတော့လေအဲ့ခါကျတော့ထိခိုက်ထိကိုထိခိုက်ပါတယ်ဒါကတော့အများကြီးထိခိုက်ပါတယ်ဒါစီးပွားရေးအရာလဲမိဘတွေကကြက်တဲ့ခါကျတော့လူတိုင်းနဲ့မလူတိုင်းနဲ့ short ပေါ်ပြီးဖျက်ရတဲ့ခါကျတော့ရသွားပြန်ကလေးတွေကပံ့ပိုးပေးနိုင်လေကောင်းလေဖြစ်တဲ့ခါကျတော့ထိခိုက်ဖို့ကတော့ 80% လောက်ပေးချာရှင်
ရှမ်းကုန်မြို့မှာ teaching guide ဆရာမလုပ်နေတာအနှစ်30လောက်ကြာပြီဖြစ်တဲ့ဆရာမထော်ရင်မြတ်နယ်ဖြစ်ပါရဲ့ရှင်။ပညာရေးသင်ယူသည့်ပြောင်းချိန်မှာ covid ကပ်ရောဂါဖြစ်လို့အခက်တွေ့နေကြတဲ့မြန်မာနိုင်ငံကအထက်တန်းကျောင်းသားတွေကြားမှာဒီနှစ်အတွက်ကျောင်းတွေဆက်တိုက်ပိတ်ထားမှာလား၊ဆာမေးပွဲဖြေရမှာလားဆိုတဲ့မေးခွန်းတွေနဲ့ပို့ပြီးတော့မရေမရာဖြစ်နေကြတယ်လို့ပြောပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေကမ္ဘာရဲ့ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုသက်တမ်းရသေးမှာမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021ညွေဦးနဲ့ညွေရာဒီဒီဇိုင်းတွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်Salon Fashion Show တွေလို့ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Corona Virus ကပ်ရေးကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်တီးမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ Fashion ရာသီမှာသူ့ရဲ့ဖန်တီးမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီရာသီအတွက်သူ့ဖက်ရှင်လက်ရာသီတွေကိုကြည့်မယ်ဆိုရင်80ပြည့်လုံကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှည်တွေပြီးတော့တိတ်သားအပေါ်ဝတ် trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှည်တွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်း Victoria Beckham ကပြောသွားပါတယ်ရှင်ဖက်ရှင်လုပ်ငန်းကြီးရဲ့လှုပ်ဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တမ်းတင်ပြဖို့တောင်းဆိုရတဲ့အနေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေဖက်ရှင်မဂ္ဂဇင်းကြီးတွေကိုဆန္ဒပြခဲ့ပါတယ်။ကမ္ဘာထိပ်တန်ဖက်ရှင်မဂ္ဂဇင်းတွေဖြစ်တဲ့ Vogue, Glamour နဲ့ GQ မဂ္ဂဇင်းတို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံးအဆောက်အုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူ2ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထင်နေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းအနှခေါင်းစီးနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ်။ Extinction Rebellion ဆိုတဲ့ပဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရဲ့အင်္ဂါနေ့စက်တင်ဘာလ22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါ။သူတို့ရဲ့ blog စာမျက်နှာမှာတော့ပဝန်းကျင်ရဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ်။
Can we die and burn and believe again? ဒီကတော့မိသားစုကိုစွန့်ခွာလာပြီးတော့အမေရိကန်ပြည်သူကိုပြောင်းလာနေထိုင်တဲ့မင်းသားဟယ်ရီကမတန်ဆန်းအိုလံပစ်အားကစားတိုင်ပွဲနဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ Netflix မှတ်တမ်းရုပ်ရှင်မှာပါဝင်ထားပါတယ်။ဒါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်။2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆန်းအိုလံပစ်အားကစားပွဲတော်ကိုကျင်းပစေမယ့်တပြိုင်နက်တည်းထပ်ဖို့ပြင်ထားတာ။ဒါနဲ့လည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိုလံပစ်အားကစားပွဲတော်ကိုနောက်ဆုံးကိုရှေ့ထားရတာဖြစ်ပါတယ်။မင်းသားဟယ်ရီက2014မှာစတင်ပြီးတော့ကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူတွေဖြစ်ပါတယ်။အဲဒီအားကစားပွဲကတော့ဒဏ်ရာရစစ်ပြေးမှုပြင်ဆင်ပါပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသားဟယ်ရီကသူကိုယ်တိုင်နဲ့စစ်ချက်ချင်းမှာ10နှစ်ကျော်အလုပ်ထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix နဲ့တန်းရုပ်ရှင်ကတော့ Netflix Online ရုပ်တံကနေပြီးတော့ August 26ရက်မှာစတင်ကြားတာပါလို့ရှင်။
Lives have been changed on the track, but lives are also being changed in the stands.
Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတော့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှားဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီတွင်ပါ HAND 10လဲလို့ဒီပေရတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက PLAY play ကတမန်အားဖြင့်ကစားရည်ဒုတိယဆိုရင်လေတိမှုတ်တယ်စသဖြင့်အဓိပ္ပာယ်ရပြီမေဒီနေရာမှာ INTO into အတွင်းတို့လို့အဓိပ္ပာယ်ရတဲ့ verb preposition နဲ့တွဲသုံးထားတာမို့ play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် SOME ONE apostrophe S someone's ကတော့တူတူရောက်ရဲ့HANDS hands ကတော့လက်တွေဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒေးဘေကလူတူတူယောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့တွဲပိုက်ဒေးဘေကလည်းရှင်းပါလေကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked himHe made Joe so angry that Joe hit him. Now, Joe is under arrest.
Joe ga tu ko chi mi ya de lu sin tha de akwet the we no da ba be. Di lu ga Joe ko tait do da thwet aw lut do Joe ga le thu mi da bo. Khu ro Joe phan khan ya bi le lu de bi ya ba de.Umar ko naw takaw na sin chi cha ya aw
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Ku sa le tin pya pi ma ga raw
Sit on your hands.
Phit par de sa long paung ga SIT sit ga thain na on on ga a paw ma so raw sit on ga a paw ma thain naYOU are your thing, yeah? HANDS, hands ka let we, so ro, sa kapai thun ye, thai yai, thi we ka ro, thing ye let we bo ma thai na bo. လူတွေအနေနဲ့လက်တွေနဲ့လှုပ်လို့ရတာသောတာရှင်များအတိပဲဖြစ်ပါတယ်။ဒါကြောင့်မလို့ကိုယ့်လက်ပေါ်ကိုတက်ထိုင်နေတယ်ဆိုရင်ဘယ်လိုသဘောလဲဆိုတာသောတာရှင်များသိပြီးသားဖြစ်ပါလိမ့်မယ်။ဘာမှလှုပ်လို့မရဘူး။ဘာမှလုံမပေးနိုင်ဘူးပေါ့။ဒါကြောင့်ဒီအသုံးရ ATM အတိပဲကလှုပ်စရာရှိတာဖြည့်ရှင်းစရာရှိတာကိုဘာမှအရေးမယူဘာမှမလုပ်ပေးတဲ့သဘောဖြစ်ပါတယ်။ဒါကြောင့်ဘာအလုံးမှမပြီးသေးဘူး။ဘာမှရှေ့မရွေသေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုမြန်မာနိုင်ငံမှာမြေယာသိမ်းတာဟာတိတ်ကိုစိုးရင်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီအစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ထိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုဆက်လက်ကြည့်ပြပြီးမှာကတော့
Hands are tied.
ဖြစ်ပါတယ်။စာလုံးပေါင်းက HANDS hands ကလက်တွေ ERERTIED tied ကအချီခန္ဓာအတုတ်ခန္ဓာကိုဆိုလိုတာဖြစ်ပါလေ။ဒါကြောင့်စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့လက်တွေကိုကျိုးတုတ်ခံထားရတာပေါ့။လက်တွေကျိုးတုတ်ခံထားရရင်လူတူအနေနဲ့ဘာမှတတ်နိုင်မှာမဟုတ်ဘူး။ဒါကြောင့် idiom အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါ။တခုခုနဲ့ပတ်သက်ပြီးဘာမှမလုပ်ပေးနိုင်တာ၊လုပ်ပေးနိုင်စွမ်းမရှိတာ၊အခြေအနေကအကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My hands are tied as I'm about to retire. Sorry, I can't help you with your promotion.
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာ။ဝင်နေပါလေ။ခင်ဗျားယာရုတက်ဖို့ကျွန်တော်ဘယ်လိုမှကုနိုင်မှာမဟုတ်ဘူးလို့ထိပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
My hands are tied as I'm about to retire. Sorry, I can't help you with your promotion.
ခုဆက်လက်တင်ပြပြီးမှာကတော့
weight on hand and foot.
ဖြစ်ပါတယ်။စာလုံးပေါင်းက WAIT weight ကတမန်အဖြစ်စောင့်တာလို့ဒီပေရပါမိ။ on on ပြပနဲ့တွဲပြီး weight on ကတော့ခိုင်းတာကိုလှုပ်ပေးတာကိုဆိုလိုပါတယ်။ HAND hand ကလည်း AND AND ကနှိFOOT foot ကခြေတော့ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ထိပေကတော့ခိုင်းတာကိုခြေနဲ့လက်နဲ့လုပ်ပြီးတာပေါ့ idiom ဆိုတဲ့တွေ့ဝိုက်ထိပေကတော့ကျမတို့မြန်မာစကားအရပြောရရင်တော့ကိုယ်တိုင်ကိုယ်ကျလုပ်ပြီး깟ပြီးတာလိုလီသေးမရှိကိုဖိရင်ဖိလုပ်ပြီးတာကြိုးကြိုးနွံ့နွံ့နဲ့ပြုစုဒါမျိုးကိုဆိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John finally married his girlfriend.As I think he wants someone to wait on him, hand and foot.
John, now so but tu yi sa go le tat lai de li. Chino tin ma re tu ga tu go lo le thim chi pyu su me lu tu lo chi ni de so da ba be lo thi be ya ba de. U ma go naw ta khaw na sin chi cha ya aw.
John finally married his girlfriend. As I think he wants someone to wait on him, hand and foot.
ခုနောက်ဆုံးတင်ပြပေးမှာကတော့
wash my hands of
ဖြစ်ပါလေစာလုံးပေါင်းက wash wash ကစီကြော်တာ of off ကတခုခုရဲ့ဆိုတော့စကပိုက်ခုရဲ့ဓာတ်ရိုက်ဒီပဲကတော့ကျွန်ုပ်ရဲ့လက်ကနေဆေးပစ်လိုက်တာပေါ့ဒီနေရာမှာ some thing something တခုလို့အဓိပ္ပာယ်ရတဲ့စကလုံးဒါမှမဟုတ် someone တူတယောက်လို့အဓိပ္ပာယ်ရတဲ့စကားလုံးနဲ့တွဲပြီး wash my hands of someone or wash my hands of something လို့လည်းတွဲသုံးလို့ရပါတယ် wash my hands of someone ဆိုရင်တော့ဒီလူနဲ့ရှေ့ဆက်ပြီးတော့ဘာမှမပတ်သက်တာဒီလူနဲ့အဆက်ဖြတ်ပြတာကိုဆိုလိုပြီးတော့ wash my hands of something ဆိုရင်တော့ဒီခုခုနဲ့ပတ်သက်ပြီးတော့စိတ်ကုံလို့အပြီးအပိုင်ရပ်ပြစ်တာမျိုးဆက်မလုပ်တော့တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My aunt washed her hands of her son. He gave her so much trouble that she decided to disown him.
Juno doga, tu tani lunga sepiali bili. Tu te duka bido, amwe chapu, sum piali de luti via bari. Umago narukau, na sinjaya.
My aunt washed her hands of her son. He gave her so much trouble that she decided to disown him.
Drashimiago, di drimba. Hang she can be timbia get it, idiom atun vigaro.
Play into someone's hands. Sit on your hands. Hands are tied. Wait on hand and foot. Wash my hands of.
Do pijavari. Now the rimba, kuluchi new male, now ta idiom atun vigo, select timbia piu mahu, samyo nasin javashim.
ကျွန်တော်ရဲ့သဘောထားအမြင်အားပေါ်ကိုကျင်ပမှာအောင်လို့ရှင်။ကမ္ဘာတစ်ဝှမ်းအကြီးအကျယ်ရုံးကန်လှုပ်ရှားနေရတဲ့အဖြစ်နဲ့ရင်ဆိုင်နေရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပြောဆိုလိုက်ပါတယ်။နိုင်ငံပေါင်း136နိုင်ငံမှာမမြင်ရတဲ့ရန်သူလက်ချက်နဲ့လူအသက်တွေမရေတွက်နိုင်လောက်အောင်ဆုံးရှုံးခဲ့ရတာကြောင့်ဒီမမြင်ရတဲ ောက်တဲ့ကုထုံးနဲ့အမေရိကန်မှာပိုရှန်စွာထုတ်လုပ်နေတဲ့အသက်ရှူအကူဇက် ventilator စီအပါအဝင်အမေရိကန်ပြည်ထောင်စုဟာအင်တိုက်အားတိုက်ကူညီနေပါတယ်အခုဆိုရင်ကာကွယ်ဆေး၃မျိုးဟာစမ်းသပ်တဲ့နောက်ဆုံးအဆင့်ကိုရောက်နေပါပြီလို့သမ္မတထရန်ဖာအခုလိုပြောပါတယ
် We will distribute a vaccine we will defeat the virus
ကျွန်တော်တို့ကာကွယ်ဆေးဖြန့်ပြီးသွားမှာပါ virus ပိုးနိုင်အောင်တိုက်ထုတ်သွားမှာပါကပ်ရောဂါအဆုံးသတ်အောင်လုပ်သွားမှာပါကျွန်တော်တို့တွေမကြုံဘူးတဲ့တာယာဝပြောမှုပူးပေါင်းဆောင်ရွက်မှုနဲ့ငိမ့်ချမ်းတဲ့ခေတ်သစ်ကိုချင်းနှင်းဝင်ရောက်ကြတော့မှာဖြစ်တယ်လို့ပြောသွားတာပါတချိန်တည်းမှာပဲတရုတ်နိုင်ငံကခေါင်းဆောင်တွေသူတို့လုပ်ရက်အတွက်မဖြစ်မနေတာဝန်ခံကြရမှာဖြစ်တယ်လို့သမ္မတထရန့်ဖာပြောဆိုလိုက်ပါတယ
် In the earliest days of the virus China locked down travel domestically while allowing
virus ကယောဂါဆက်ဖြစ်ဖြစ်ချင်းတရုတ်ပြည်တွင်းခီးသွားတာတွေကိုပိတ်ပြတ်လိုက်ပြီမဲ့လေရင်ခီးစဉ်တွေကိုထွက်ခွာခွင့်ပြုပြီးတကဘာလုံးကိုကူးစက်စေခဲ့ပါတယ်တရုတ်အစိုးရနဲ့တရုတ်ကလုံးဝထိန်းချုပ်ထားတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာဒီဗိုင်းရပ်စ်ဟာလူကနေလူကိုကူးတဲ့အထောက်အထားမရှိပါဘူးလို့သတင်းအမှားကိုကြေညာခဲ့တာလို့သမ္မတထရန့်ဖာထောက်ပြလိုက်တာပါကုလသမဂ္ဂအနေနဲ့သဘာဝပတ်ဝန်းကျင်ပြက်စီးအောင်လုပ်နေတဲ့တရုတ်နိုင်ငံကိုအရေးယူပေးဖို့လည်းသမ္မတထရန့်ဖာတိုက်တွန်းလိုက်ပါတယ်
Every year China dumps millions and millions of tons of plastic and trash.
တရုတ်နိုင်ငံကတန်ချိန်တန်းချီတဲ့ plastic နဲ့အမှိုက်တွေပင်လယ်သမုဒ္ဒရာထဲနှစ်ဆင်ဆုံးပြစ်နေတာပါ။တခြားနိုင်ငံတွေရဲ့ရေပိုင်နဲ့မှလည်းတရုတ်ကငါးတွေကိုမတန်တဆဖမ်းနေတာကြောင့်အပြောကျေလာတဲ့တန်တာကြောက်တန်းတွေပျက်စီးကုန်ပြီးကမ္ဘာတဝန်းဘယ်နေရာမှာပဲဖြစ်ဖြစ်နိုင်ငံတွေမှာပဓာအစိတ်သင့်ညဉ့်ဉန်းမှုဖြစ်စေပါလေ။တရုတ်ရဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှင့်မှုဟာအမေရိကန်ထက်နှစ်ဆနီးပါးများနေပြီးအလင်းအမြန်တိုးလာတယ်လို့ပြောသွားတာပါတကယ်လို့သာကုလသမဂ္ဂဟာထိရောက်တဲ့အဖွဲ့အစည်းဖြစ်ခဲ့မယ်ဆိုရင်ကမ္ဘာရဲ့တကယ်ပြဿနာတွေကိုမဖြစ်မနေအာရုံစိုက်ရပါလိမ့်မယ်လို့သမ္မတထရန့်ဖာပြောပါတယ်အကြမ်းဖက်ဝါဒအမျိုးသမီးတွေကိုဖိနှိပ်တာအာရမအလုတ်ခိုင်းစေတာမူရစ်ဆေးဝါးရောင်းဝယ်တာလူကုန်ကူးမှုနဲ့လိန်ကုန်ကူးတာလူနည်းစုရဲ့ဘာသာရေးဖိနှိပ်တာနဲ့လူမျိုးစုအလိုက်ရှင်းလင်းပယ်ရှားတဲ့ပြဿနာတွေကိုအာရုံစိုက်ရမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖာပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ COVID-19 အခုဆက်ခံရလို့ Walter Reed စစ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတ Donald Trump ကသူဟာတနင်္လာနေ့ညနေမှာဆေးရုံကနေပြန်ပြီးဆန်းတော်မှာဖြစ်ပြီးသမရအင်ဗျူကိုပြန်သွားတော့မယ်လို့ပြောကြလိုက်ပါတယ်။ညနေ6နာရီခွဲမှာဆေးရုံကနေပြန်ဆင်းတော့မှာဖြစ်ကြောင်းနဲ့သူ့အနေနဲ့လုံခဲ့တဲ့အနှစ်20လုံးကထက်တောင်ပိုချမ်းမှနေပြီးကိုဗစ်ကိုမကြောက်ကြဖို့သမရကတနင်္လာနေ့မှာသူ့ Twitter ကနေရေးပါတယ်။သမရအင်ဗျူရောဝန်ထမ်းအရာရှိချုပ်မတ်ခ်မဲရိုးစာတော့သမရထရမ်ဟာသူ့ချမ်းမရဲ့အခြေအနေကိုမေးမြန်းဖို့အတွက်ကုသပေးနေတဲ့သမားတော်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့ထရမ်အစိုးရအဖွဲ့အနေနဲ့သမရဟာတနင်္လာနေ့နှောင်းပိုင်းတော့ဆေးရုံကနေပြန်ဆင်းနိုင်ဖို့မျှော်လင့်ကြောင်းတနင်္လာနေ့အစောပိုင်းမှာပြောကြားခဲ့တာပါမြန်မာနိုင်ငံမှာလက်တလုံး COVID-19 ရောဂါကူးစက်မှုများနေတာကိုထိန်းချုပ်ဖို့အတွက်ရန်ကုန်တိုင်းဒေသကြီးအတွင်း
ကုန်ကြမ်းယူကုန်ကြောပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်းဆက်ယုံအလုပ်ယုံတွေမှာတာဝန်ထမ်းဆောင်သူတွေကိုအောက်တိုဘာ27ရက်နေ့ထိလုပ်ငန်းခွင်မဝင်ချဖို့အတွက်ရက်တိုးသတ်မှတ်လိုက်ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲကြပါတယ်။
This program has come to you from the Voice of America, Washington.